အခုလိုနိုင်ငံရေးကျင်းသားတွေလွတ်မြောက်လာရေးအစိုးရတည်ရဲ့ဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကြေညာချက်ဟာစစ်တပ်အတွက်ညှို့ညင်စရာရှိနိုင်တယ်လို့သုံးသပ်မှုတွေထပ်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းမြမရေးကျွမ်းကျင်သူတွေကတော့ဒီကိစ္စမှာစစ်တပ်ကညှို့ညင်စရာအကြောင်းမရှိဘူးလို့သုံးသပ်ခဲ့ကြတာကိုဆက်ပြီးပြောပြကြပါတယ်။ NLD ပါတီခေါင်းဆောင်တော်ဆန်းစုကြည်ကဒီနိုင်ငံတော်အတိုင်ပင်ခံရာထူးကိုလက်ခံရယူပြီးတဲ့နောက်ဧပြီလ9ရက်နေ့မှာပထမဆုံးထုတ်ပြန်ခဲ့တဲ့ကြေညာချက်အတိုင်းနောက်တစ်ရက်ဖြစ်တဲ့မနေ့ကစလို့နိုင်ငံရေးအကျဉ်းသားတော်တော်များများလွတ်မြောက်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်နဲ့ NLD အစိုးရကြားပြဿနာတက်နိုင်တယ်လို့သုံးသပ်တာတွေရှိခဲ့ပေမဲ့အခုချိန်ထိတော့စစ်တပ်ကဘာတစ်ခုမှတုံ့ပြန်တဲ့အရေးအယံမတွေ့ရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Georgetown တက္ကသိုလ်ကမြမအရေးသုံးသပ်သူပါမောက်ခ David Steinbeck ကဒါဟာကောင်းတဲ့ကိစ္စဖြစ်ပြီးတော့အရင်သမရာဟောင်းဦးသိန်းစိန်လက်ထက်ကလည်းအလားတူလှုပ်ဆောင်မှုမျိုးတွေရှိခဲ့တဲ့အတွက်စစ်တပ်အနေနဲ့လက္ခဏာကောင်းတယ်လို့ပြောဆိုခဲ့ပါတယ်။1990ရွေးကောက်ပွဲအနိုင်ရ NLD လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေကလည်းဒေါက်ဆန်းစုကြည်အနေနဲ့ဒီဖွဲ့စည်းပုံကိုကြော်လွန်လှုပ်ဆောင်တာမဟုတ်တဲ့အတွက်စစ်တပ်အနေနဲ့မကြိုက်ရင်တော့မှပြောဖို့ခက်လိမ့်မယ်လို့အခုလိုသုံးသပ်ခဲ့ပါတယ်
။တမရိုဘက်ကပြီးခဲ့တဲ့မနော်2005တမရိုနေ့မှာကာဝေးဦးစည်းချုပ်သူ့ရဲ့မိန့်ခွန်းနဲ့မှလည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုဟိုကာကွယ်ဆောင်ရှောက်မယ်လို့ပြောခဲ့တယ်။နောက်ပိုင်းလည်းအဲ့တိုင်းလုပ်တယ်။အဲ့တော့ NLD လည်းတက်နိုင်သူဖြစ်နိုင်သူပေါ့လေဖွဲ့စည်းပုံကဖွင့်ပြတဲ့လောက်ထဲကလဲပတ်ပြီးတော့စ조사ပြီးတော့ဆောင်ရွက်နေတယ်။အဲ့တော့တမရော်ကလည်းဖွဲ့စည်းပုံကိုဆန့်ကျင်မှုရှိတဲ့အတိမဟုတ်သေးသေးတော့သူလည်းဟိုပြောချင်လဲပြောလို့မရတဲ့အနေထားပေါ့နော်
။အလားတူပါမောက်ခ David Steinbeck ကလည်းမြန်မာစစ်တပ်မှာနိုင်ငံရေးအကျဉ်းသားကိစ္စထဲပိုအလေးထားစရာတခြားကိစ္စတွေရှိတယ်လို့ထောက်ပြခဲ့ပါတယ
် It may not be important to the military what the military feels are important are certain very basic
ဒါစစ်တပ်အတွက်သိအရေးမကြီးတဲ့ကိစ္စဖြစ်ကောင်းဖြစ်နိုင်ပါတယ်စစ်တပ်ကအရေးကြီးတယ်လို့ခံယူထားတဲ့အခြေခံကိစ္စကတော့ရှိပါတယ်တစ်ခုကတော့အမျိုးသားညီညွတ်ရေးပါဒုတိယတစ်ချက်ကတော့တက်မတော်အနေနဲ့အရသာအစိုးရရဲ့ထိန်းချုပ်မှုအောက်မှာစီမံနေဖို့ပါပဲတနည်းပြောရရင်အရသာအစိုးရကနေစစ်တပ်ထက်ကကိစ္စတွေမှာပါဝင်တာကိုတားဆီးဖို့ပါဒါရီရာစိတ်ကိုအရေးကြီးတယ်လို့လည်းစစ်တပ်ကခံယူထားပါတယ်ကာကွယ်ရေးဝန်ကြီးဌာနကတော့စစ်တပ်ကိစ္စပါဒီလိုပဲပြည်ထောင်ရေးနယ်စပ်ရေးကိစ္စတွေလိုကန္တာတွေမှာစစ်တပ်ကဆက်ပြီးထိန်းချုပ်ထားခြင်းပါတယ်နိုင်ငံရေးအကျဉ်းသားတွေကိစ္စကတော့သူတို့တည်းစိတ်အရေးမကြီးတဲ့ကိစ္စဖြစ်ကောင်းဖြစ်နေပါတယ
်ဒါအပြင်နိုင်ငံတကာမှာလည်းဆန္ဒပြသူတွေကိုရဲကဖမ်းဆီးလေရှိပေမဲ့ခဏတစ်ပြုတ်ဖန်စီထိမ့်သိမ့်ပြီးအေးမယူပဲပြန်လွတ်ပေးတာတွေရှိတာကြောင့်အခုကိစ္စမှာလည်းမြန်မာစစ်တပ်အနေနဲ့ဘာမှမကြေမနက်ဖြစ်စရာမလိုဘူးလို့လည်းသူကယူဆပါတယ်။အခုလိုနိုင်ငံရေးကျင်းသားတွေလွတ်မြောက်မလာခင်ကတော့လက်ရှိအစိုးရတည်ရဲ့ဆောင်ရွက်ချက်တွေနဲ့မြန်မာစစ်တပ်အကြားထိတ်တိုက်တွေးမှုတွေဖြစ်နိုင်တယ်လို့ကြိုတင်ဝေဖန်သုံးသပ်မှုတွေရှိခဲ့တာပါ။ဒီလိုကြိုတင်ဝေဖန်သုံးသပ်မှုတွေကစစ်တပ်ကိုတွန်းအားပေးတယ်လို့ဖြစ်သွားမှာဒေါက်တာတင့်ဆွေကဆိုရင်ပါတယ်
။ကျွန်တော်အဲ့ဒီအချက်ပေါ်မှာတော်တော်လေးစိုးရိမ်တော့ကရှိပါတယ်။ဒီလူမျိုးရေးကွန်ရက်မှာဟိုတာမန်ရေးတာလည်းမကပဲနဲ့နိုင်ငံရေးပါတီတချို့ကိုနိုင်ကြလေ NLD ဒီလိုလို့ရင်ဒါဖြစ်မယ်ဒီလိုလို့ရင်ဒါဖြစ်မယ်ဆိုပြီးတနည်းအားဖြင့်တင်ကူပြီးတော့မနော်အဲအဲ့လိုပြောတဲ့အပြောမျိုးအဲ့လိုနိုင်ငံရေးဆုံးဖြတ်ချက်ဒီဟိုပါတီဆုံးဖြတ်နေကြတော့လုံနေတော့ကဒါကတော့ဟိုတနည်းအားဖြင့်နိုင်ငံရေးမဆက်မင်းနဲ့အလူမျိုးရေးကွန်ရက်မှာလာမှပြောတဲ့အခြေစကားမျိုးနဲ့အဲတော့တန်းတူနေတော့ဒီလိုဟာတွေကမဖြစ်တယ်ဘူးပေါ့နော်နောက်တစ်ချိန်ထဲမှာမီဒီယာပေါ့အဲ့မီဒီယာမှာလည်းမျိုးမျိုးပေါ့နော်ပြောကြတာတွေဟာပြောတာတော့ပြောတင်တယ်သို့တော်တစ်ချိန်ထဲမှာတိုင်းပြည်ရဲ့ဂျိုစီဘွားဆိုတဲ့အဲ့အချက်ကိုတော့မမေ့ဘဲနဲ့ပြောကြရင်တော့မန်ဆာချက်တွေပြောပြောဝေဖန်ချက်တွေပြောပြောတိုင်းပြည်အတွက်အကျိုးရှိမယ်လို့ယူဆပါတယ
်အခုလိုနိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့အကြောင်းသားအကြောင်းသူတွေကိုလူငယ်ချမ်းသာခွင့်ပေးနိုင်ခဲ့တဲ့လုပ်ရဟာ NLD အစိုးရရဲ့ပထမဦးဆုံးထူးခြားထိရောက်တဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်ရှင်